အမေရိကန်ပြည်ထောင်စုတက်နက်စီကင်းထဲမှာလေဆင်နှမောင်းတက်ခတ်မှုတွေကြောင့်လူ22ယောက်ထဲမှနေသေဆုံးပြီးအကြီးအကျယ်ထိခိုက်ပျက်စီးသွားပါတယ်။ငင်္ဂနီဆော်ပိုင်းကနက်ရှိမျိုးလည်းမှာဖြတ်တန်းတက်ခတ်သွားတဲ့လေဆင်နှမောင်းတစ်ခုကိုရိုက်ထားတဲ့ဗီဒီယိုထဲမှာတော့ရှက်စီလက်တာတွေအဆောက်အဦတွေပြိုကျပျက်စီးတာတွေကိုလည်းတွေ့ခဲ့ကြရတာပါ။မြို့ထဲကအဆောက်အဦ40ထက်မနည်းထိခိုက်ပျက်စီးတဲ့သတင်းတွေရတဲ့အတွက်အကူအညီပေးဖို့ဆီလုတ်ခဲ့ရတဲ့ကြောင်းလဲအရေးပေါ်ကစေဝင်နေတာပြောပါရတယ်။အာနာပိုင်းတွေကတော့ကျောင်းတွေတရားရုံးတွေပြည်နယ်မြို့တော်မှာလေရင်ဝဲပါဝင်သွားလာရေးတွေကိုလည်းပိတ်ထားခဲ့တာပါ။ဟိုရင်စွန့်ခွာရသူတွေအတွက်အရေးပေါ်နေထိုင်စရာနေရာတွေလည်းစီစဉ်ပေးထားရပါတယ်။လေဆင်နှမောင်းတစ်ခုကတော့နက်ရှိမျိုးတွေကိုမရောက်ခင်မြို့နောက်ဘက်ကလေရင်ဝဲတစ်ခုကိုဖြတ်တန်းတက်ခတ်ခဲ့ရမှာလေရင်ယုံတွေတော်များပျက်စီးကုန်ပါတယ်။နက်ရှိမျိုးမှာလေဆင်နှမောင်းကြောင့်အ ਨੇ ဆုံးလူနှုတ်သေဆုံးသွားတာပါ။သမတ်တော်နဲ့ထရန့်ကတော့တင်းနစီပြည်နယ်ကမွန်တိုင်းတင်ဒေသကိုတောက်ချန်နေမှာတွားချင်မြဲအကြောင်းပြောထားပါတယ်။ပြည်အောင်စုအရေးပေါ်စီမံခန့်ခွဲအေဂျင်စီဖီမာဟာလည်းမွန်တိုင်းတင်ဒေသမှာလိုအပ်တဲ့အကူအညီပေးဖို့ရရှိနေပြီဖြစ်တဲ့အကြောင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝန်ထမ်းကြောင့်လည်းသမတ်ကပြောဆိုသွားခဲ့တာပါ။